ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9ນາရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကဖြစ်အစည်းစနာရှင်ပြေလိုင်းလျှောက်တမဲ့တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကို
မြို့လင်းချင်းတန်တော်တာရှင်များကိုမင်္ဂလာပေါင်းနှင့်ပြည့်စုံတဲ့နေ့ရက်လေးတည်းဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ရပါတယ်။တော်တာရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာနေအောင်ကြီးရဲ့ကျမ်းမာရေးအကျိုးပြုပုံကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။လူသားရိအနေနဲ့ဗီတာမင် D ကိုမရရှိရင်ဖျားနာကြမှာဖြစ်ပါတယ်။ဒါကြောင့်နေအောင်ကြီးကတဘာဝရဲ့အဆုံးထက်ဆုံးယောဂပျောက်ကင်းစေတဲ့ကုထုံးထဲမှာတကူအပါဝင်ဖြစ်ပါတယ်။နေအောင်ကြီးကရရှိတဲ့အကျိုးကျေးဇူးတွေကိုဆက်လက်ဖော်ပြပေးခြင်းပါတယ်။နေအောင်ကြီးကသွေးလက်ပတ်မှုကိုတိုးတက်ကောင်းမှုစေပါတယ်။ဒါအပြင်နှလုံးကနေသွေးထုတ်ပေးတာကိုအားကောင်းစေပါတယ်။နေအောင်ကြီးကြောင့်သွေးကြောထဲမှာရှိတဲ့အောက်ဆီဂျင်ကိုသယ်ဆောင်စွမ်းရည်မြင့်တက်စေသလိုသွေးခုန်လုံးကိုလည်းပုံမှန်အတိုင်းဖြစ်စေပါတယ်။နေအောင်ကြီးကြောင့်သွေးပြူဥယျာဉ်တိုးပွားလာပြီးယောဂပူတွေကိုဖြည့်ဆည်းတဲ့အစွန်ပုံမှုတူပွားလာပါတယ်။ဝေကင်းစကလေးငယ်တွေခံစားရတဲ့အသေးရောင်အသွာယောဂကိုကုသရမှာနေအောင်ကြီးကအထီရောက်ဆုံးဖြစ်ပါတယ်။သောတာရှင်များရှင်နေအောင်ကြီးကအသေးကိုအားကောင်းစေပြီးအစိတ်ရှိတဲ့ဓာရုပစ္စည်းတွေကိုခန္ဓာကိုယ်ကနေဖယ်ရှားပေးရမှာအထောက်အကူပြုပါတယ်။နေအောင်ကြီးဟာသွေးထဲမှာတခြားတဲ့ပါဝင်မှုကိုတည်ငြိမ်စေသလိုနေအောင်ကြီးကြောင့်ခန္ဓာကိုယ်ရင်းမှာရှိတဲ့ကိုလက်စထရောတွေကို30ရာခိုင်အနုအထိလျော့ကျသွားစေပါတယ်။နေအောင်ကြီးကကျွတ်သားတွေကိုကြီးထွားကြံ့ခိုင်လာစေပါတယ်။အိမ်မြင့်ထွက်ပြီးနေအောင်ကြီးအောက်မှာကာယလေ့ကျင့်ခန်းပြုလုပ်တာကခန္ဓာကိုယ်မှာရှိတဲ့ကျွတ်သားတွေကိုပိုမိုဖွံ့ဖြိုးစေပါတယ်။ Thyroid gland ကလည်းနေအောင်ကြီးကြောင့်လန်းဆန်းလာပြီးဇီဝအတွင်းဖြစ်ပျက်မှုကပိုမိုအားကောင်းလာပါတယ်။နေအောင်ကြီးကစိတ်ပိုင်းဆိုင်ရာအမြင်နဲ့အာယုံတွေကိုအားကောင်းစေပြီးစိတ်ကြယောဂါကိုလည်းပျောက်ကင်းစေပါတယ်။စိတ်ဓာဗေဒဆိုင်ရာအချက်တွေကြောင့်၎င်းအရေးပြားတွေမှာရှိတဲ့အာယုံခံဂလန်းတွေကြောင့်၎င်းနေအောင်ကြီးကစိတ်ဖြစ်စီမှုဖြစ်တာတွေကိုသက်သာစေပါတယ်။နေအောင်ကြီးမှာအနာရှိတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုနေလန်းပြီးမယ်ဆိုရင်အနာတွေကိုလည်းပျောက်ကင်းစေပါတယ်။အချိန်တိုနေလန်းတာကိုမကြခဏပြုလုပ်ပြီးအနာပျောက်ကင်းသွားမှာဖြစ်ပါတယ်။အိမ်တွင်းမှာယောဂဖြစ်စေတဲ့ပိုးမွှားတွေကိုနေအောင်ချီအားဖြင့်တန့်စင်စေနိုင်ပါတယ်။စုံနေတဲ့တန့်ရှင်းမှုနေအောင်ချီအိမ်တွင်းအိမ်မြေမှာရှိတဲ့ရေစိုးရေပုံနဲ့အညစ်အကြေးတွေကိုဖယ်ရှားပေးတာကအိမ်တော်တစ်ခုရဲ့ယောဂပြာကင်းရှင်းမှုနဲ့တရားပြောရှင်ပွဲအိမ်တော်ဖြစ်နိုင်မှုအတွေ့အဓိကကြလာပါတယ်။သောတာရှင်တို့အနေနဲ့သတိထားရမယ့်အချက်တစ်ခုကတော့နေလန်းတာလွန်ကဲရင်အရေပြားမှအနာရီဖြစ်စေပါတယ်။အရေပြားကင်းစားအထိဖြစ်သွားနိုင်ပါတယ်။ဒါအပြင်အမြင်အာရုံကိုလည်းထိခိုက်စေနိုင်ပါတယ်။နေလောင်ယောဂကာကွယ်ဖို့နေလန်းတွေကိုလည်းဆက်လက်ဖော်ပြပေးခြင်းပါတယ်။နေ့စဉ်နေပူဇာနေလုံရင်အချိန်အနည်းငယ်ကသာရယူပါအစိတ်ကိုရှောင်ကျင်းသလိုနေလောင်တာကိုလည်းရှောင်ကျင်းပါ။နေရသည့်အချိန်မှာတော့နနေ့10နာရီနဲ့ညနေ3နာရီကြားအတွင်းတတ်နိုင်သမျှ နေမထီအောင်နေထိုင်ရမှာဖြစ်ပါတယ်။အပြင်ထွက်တဲ့အခါမှာလဲကာကွယ်ပေးနိုင်တဲ့အဝတ်အစားတွေကိုဝတ်ပြီးအနားကျယ်တဲ့အုတ်ထုပ်တွေကိုဆောင်ပေးရမှာဖြစ်ပါတယ်။ချီတဲ့အဝတ်အစားလေးတွေကနေပူရန်ကိုအကာအကွယ်ပေးပါတယ်။ဒါအပြင်အစီပါဝင်မှုနဲ့တစ်သီးဝလံတွေနှင်းသီးဟင်းရွက်နဲ့လုံးပြီးစံအခွန်မသီးတွေကိုစားသုံးပေးရမှာဖြစ်ပါတယ်။နေအောင်ချီလုံဖို့ရန်အတွက်အကောင်းဆုံးအချိန်ကတော့နေအောင်ချီထွက်တဲ့အချိန်ကနေစပြီးနာနဲ့9နာရီအတွင်းနေလုံတာကအကောင်းဆုံးပင်ဖြစ်ပါတယ်။သောတာရှင်များရှင်ဖော်ပြပြီးခဲ့တဲ့ကျမ်းမာရေးသတင်းစကားများကိုကြားသိရခြင်းအပြင်မိမိတို့ရဲ့မိသားစုသားမကတခြားသူများအတွက်လည်းကျမ်းမာရေးအထောက်အကူများဖြစ်နိုင်ကြပါစေ။သောတာရှင်များအားလုံးကျမ်းမာသူကအဖျားဖျားနဲ့ပြည့်စုံကြပါစေလို့စုတောင်းပေးလိုက်ရပါတယ်ရှင
ရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို
့။ခြေတော်တော်ရှင်ဓမ္မမိတ်ဆွေများအားလုံးမင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်ကြပါတယ်။ဒီနေ့တရားပြောရှင်ပွဲကောင်းသောဘုရားကောင်းကြီးပြည့်တဲ့နေ့ကလေးမှာကျွန်တော်အားလုံးစိတ်ရောကိုယ်ပါဝမ်းမြောက်ကြပါစို့။ဒါကြောင့်ဒီနေ့မှာတို့ရှင်သခင်ယေရှုခရစ်တော်သခင်ယေရှုခရစ်တော်ဒီကမ္ဘာလောကကိုလာမယ်ဒီကမ္ဘာလောကမှာတို့ရှင်ကျွန်တော်တို့အပြည့်အတွက်လာရောက်ပြီးတော့အပေးခံမယ်ကျွန်တော်တို့အပြည့်အတွက်လူစားတိတ်ခံယူမယ်ဆိုတာကိုပရောဖက်တွေကကြိုတင်ပြီးတော့ဟောကြားခဲ့ပါတယ်။ဒါကြောင့်ကြိုတင်ပရောဖက်ပြုဟောထားခြင်းခံရသူဆိုတဲ့သတင်းစကားကိုဒီနေ့မှာတော့ရှင်ကြားနာမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့သခင်ယေရှုလာမယ်ဒီကမ္ဘာလောကမှာတော့ရှင်လာရောက်မွေးဖွားမယ် လူသားတိလာရောက်ပြီးတော့ခံယူမယ်ဘယ်လိုနည်းအားဖြင့်လာပြီးတော့လူသားတိခံယူမလဲဘယ်နေရာမှာလူသားတိခံယူမလဲဘယ်သူအမျိုးကနေမှလာမလဲဆိုတာကိုပရောဖက်တွေကနေမှကြိုတင်ပြီးတော့ဟောကြားခဲ့ပါတယ်ကြိုတင်ပြီးတော့မှတ်တမ်းတင်ခဲ့တယ်ကြိုတင်ပြီးတော့တခါတော့ရှင်ကျွန်တော်ဗေဒင်အတတ်ပညာတွေလို့ပေါ့နော်ကြိုတင်ပြီးတော့အနာဂတ်မှာဘာဖြစ်လာမလဲအနာဂတ်တွေကြိုဟောထားတဲ့အရာတွေကလုံးဝပြည့်စုံခဲ့တာဖြစ်ပါတယ်ဒီနေ့ဘာလို့ရှင်ပြောသွားမယ်အရာကဘာပဲလဲဆိုတော့ prophet တွေ prophet တွေကယေရှုခရစ်တော်မလာခင်နှစ်ပေါင်းမြောက်များစွာဟာပြီးတော့ဟောထားခဲ့တယ်เนาะယေရှုခရစ်တော်လာမယ်ဆိုတဲ့အကြောင်းအရာကိုနှစ်ပေါင်းမြောက်များစွာကြိုဟောခဲ့တယ်เนาะဟေရှာယ prophet ဆိုလို့ရှိရင်သူဟောခဲ့တဲ့အချိန်ကနေမှလို့ရှိရင်ယေရှုခရစ်တော်ပေါ်တဲ့အချိန်ကနှစ်ပေါင်းဘလောက်ကြာလဲဆိုတော့ဘလောက်กว่าခြားတယ်ဆိုတော့နှစ်ပေါင်း900ကျော်กว่าခြားတယ်စဉ်းစားကြည့်ပါဒီနှစ်ပေါင်း900ကျော်กว่าช้าပြီးတော့ဟောခဲ့တဲ့ဟောကိန်းကတကယ်ပဲမြေကြီးလက်ပုတ်မလွဲပြည့်စုံခဲ့တာတွေ့ရမှာဖြစ်ပါတယ်เนาะတစ်ချက်ပြီးတစ်ချက်ကျွန်တော်ဒီခရစ်တော်မွေးဖွားခြင်းနဲ့သက်ဆိုင်ပြီးတစ်ခုပြီးတစ်ခုကျွန်တော်အနှစ်ပါပါနဲ့တင်ဆက်သွားမှာဖြစ်တဲ့အတွက်ကြောင့်နေတိုင်းမပြတ်စတမ်းဒီတရားဟောချက်တွေကိုနာယူသွားဖို့ကြားနာသွားဖို့ရန်အတွက်ကျွန်တော်တွေလည်းမေတ္တာရပ်ခတ်ခြင်းပါတယ်ဒါကြောင့်ဟေရှာယခန်းကြီးခုနဲ့ငယ်14မှာဆိုချင်ထို့ကြောင့်ထာဝရဘုရားထာဝရဘုရားသခင်သည်ကိုတော်တိုင်းသောမိန့်လက္ခဏာကိုတင်တို့အားပေးတော်မူမည်ကြည့်ရှုလောသတို့သမီးကညာသည်ပရိသေဆွဲယူ၍သားယောက်ျားကိုဖွားမြင်လတံထိုသားကိုအင်မာနွေလအမည်ဖြင့်မေ့ရလတံဆိုပြီးတော့ဟေရှာယပရောဖက်ကြီးကသူရှိကြိုတည်ပြီးတော့ဟောကိန်းထုတ်ခဲ့ပါသည်ချစ်တော်မိတ်ဆွေတို့ဒါကြောင့်ဟေရှာယပရောဖက်ကဘာပြောလဲဆိုတော့ဘုရားသခင်သည်ကိုတော်တိုင်းသောမိန့်လက္ခဏာတင်တို့အားပေးမယ်ဗာနိုင်မိန့်လက္ခဏာလေယေရှုခရစ်တော်ဒီကမ္ဘာလောကမှာဆိုရှင်ဖယားကကိုယ်တိုင်ဒီကမ္ဘာလောကမှာလာမွေးဖွားမယ်ဆိုတဲ့အရာဒါနမိတ်လက္ခဏာမဟုတ်ဘူးလားเนาะဒီလောက်အံ့ဩပွဲကောင်းတဲ့နမိတ်လက္ခဏာကဘယ်အရာမှမရှိပါဘူးဒါကြောင့်မဟုတ်လေယေရှုလောသရိုသမီးကညာသည်ပရိသတ်ဆွဲယူရတဲ့เนาะကြိုးပြောထားတယ်ဘယ်ကနေလဲသရိုသမီးကညာအပျိုးကညာအပျိုးစစ်စစ်လုံးဝမှယောက်ျားနဲ့မဆက်ဆံမှုမဆက်နွယ်တဲ့အပျိုးစစ်စစ်အပျိုးကညာကနေမှပရိသေဆွဲယူပြီးတော့တားယောက်ျားကိုဖွားမြင်မယ်ဆိုတာကိုဟေရှာယပရောဖက်ကြီးကခရစ်တော်မပေါ်မီနှစ်ပေါင်း900လောက်ကကြိုပြီးတော့ပြောထားခဲ့တာဖြစ်ပါတယ်ထိုသားကိုအင်မာနွေလအမည်ဖြင့်မှဲ့ရမယ်တဲ့အင်မာနွေလဆိုပါလေငါတို့နဲ့အတူရှိတော်မူသောဖခင်တဲ့နော်ကျွန်တော်တို့နဲ့အတူရှိတယ်အတူရှိတယ်အတူရှိတယ်ဆိုတဲ့ဖခင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လူသားအနေနဲ့တူအတူလာပြီးတော့နေမယ်လူသားကဲ့သို့အခက်ခဲအတူတူရင်ဆိုင်မယ်အဲ့ဒီသဘောကိုပြောတာဖြစ်ပါတယ်ဒါကြောင့်နောက်ဘာပြောရလဲဆိုတော့ဧရှာယခရစ်တအငယ်တင့်မှာဘာဆက်ပြောရလဲဆိုတော့ရေရှဲအငုံတိုင်းအတက်ပေါက်လိမ့်မည်သူဤအမြင့်တို့တွင်အညွန့်သည်အသီးသီးလိမ့်မည်ဆိုပြီးတော့ဖော်ပြထားပါတယ်ဘယ်ကနေလာမလဲဒါဝိဒ်ဒါဝိဒ်ကအမျိုးနွယ်နဲ့ဆင်းတဲ့အာဗြဟံရဲ့အဲ့အမျိုးနွယ်အနေမှာဒါဝိဒ်ဒါဝိဒ်မျိုးနဲ့အနေမှာစကားဆင်းသက်လာပြီးတော့ယေရှဲသားယေရှဲရဲ့အငုတ်ကနေမှာအတက်ပေါက်မယ်နော်ယေရှဲရဲ့သားဒါဝိဒ်ကနေမှာနော်အဲ့ဒီကနေတဖြည်းဖြည်းနဲ့ဆင်းသက်လာပြီးတော့ယေရှဲအငုတ်ကနေမှာအတက်ပေါက်မယ်တဲ့နော်ဖခင်ကကြိုးပြီးတော့ပရောဖက်တွေအားဖြင့်ပြောပြထားတဲ့အရာတွေကတစ်ခုပြီးတစ်ခုပြည့်စုံလာမှာဖြစ်ပါတယ်ဒါကပရောဖက်ဟောထားတဲ့ကြမ်းချက်တွေပဲဖြစ်ရှိပါသေးတယ်နော်ယေရှဲရဲ့ငုတ်နဲ့တက်ပေါက်လိမ့်မယ်တဲ့သူရဲ့အမြင့်တို့တွင်အညွန့်သည်အသေးသေးလိုက်မယ်တဲ့နော်ဒါကြောင့်ဘလောက်တောင်မှဝမ်းမြောက်ဖွယ်ရကောင်းတယ်ဘုရားကကြိုတင်ပြီးတော့သူ့ရဲ့သားတော်လာမယ်ဆိုတဲ့အကြောင်းအရာတွေကိုကြိုတင်ပြီးဖော်ပြခဲ့တာဖြစ်ပါတယ်နော်မာလခိုင်းရမာလခိနာဂရီကျန်ခိုင်းတော့ငယ်တက်ပါလေကြိရှုလောတဲ့ငါသွားရလမ်းကိုပြင်ရတော့ငါဤတမန်ကိုငါစေလို့မြည်တင်တို့ရှာတော့သခင်တင်တို့တောင်းတတော့ဗရိညာတမန်တော်သည်မိမိဘိမှန်တော်တို့ချက်ချင်းလာလိမ့်မည်ကြည့်ရှုလောထိုးသခင်လာလိမ့်မည်ဟုကောင်းကင်ဘုရားအရှင်ထာဝရဘုရားမိန်တော်မူ၏ခြေတော်မိတ်ဆွေတို့ကျွန်တော်လူသားတွေဘာမှမစိုးရိမ်ဖို့ရန်အတွက်ဘုရားကကြိုပြီးတော့ပြောနေတာဖြစ်တယ်နော်ရှေးခေတ်ကလူသားတွေကလည်းအာဗြဟံခေတ်ကစပြီးတော့ယေရှုခရစ်တော်မွေးဖွားလာမယ်မေရှိယရှင်သခင်လာမယ်မေရှိယရှင်သခင်လာမယ်ဆိုပြီးတော့လူတွေကသို့လောသို့လောနဲ့မျှော်လင့်နေကြတယ်နော်မျှော်လင့်နေကြတယ်အဲ့ဒီမျော်လင့်ချက်တွေကိုဘုရားသခင်ကဖြည့်ဆည်းပေးဖို့ရန်အတွက်ဒီကြမ်းချက်တွေနဲ့ပံ့ပိုးပေးနေတာဖြစ်တယ်။ဘာပြောတာလဲ?ကြည့်ရှုလောထိုသခင်လာလိမ့်မယ်တဲ့။ထိုသခင်လာလိမ့်မယ်။နော်။လုံးဝမ လာမယ်ဆိုတာကိုအတိအလင်းဖော်ပြတာတယ်။ကောင်းကင်ဘုရားရှင်ထောက်ပရဖျားမိန်တော်မူတယ်။မိန်တော်မူတဲ့သူကဘယ်လိုလဲဆိုတော့ဖျားသခင်ကောင်းကင်ဘုရားရှင်ထောက်ပရဖျားကမိန်တော်မူတဲ့အရာဖြစ်တဲ့အတွက်ကြောင့်ဒါကလွဲသွားတဲ့အရာမဟုတ်ဘူး။နော်။ဧကံမုတ်ချအမှန်တကယ်ဖြစ်တည်လာမယ်အကြောင်းအရာဖြစ်တယ်ဆိုတာကိုညွန်ပြနေခြင်းဖြစ်ပါတယ်။နော်။ရိုးရိုးလူစကားမဟုတ်ပါဘူး။ရိုးရိုးဒီလောကမှာရှိတဲ့ဗေဒအတ္တဆရာတွေရဲ့စကားမဟုတ်ပါဘူး။နတ်ကတဲ့ဗေဒပညာရှင်တွေရဲ့စကားမဟုတ်ပါဘူး။ပညာရှင်အတွေးခေါ်ပညာရှင်တွေရဲ့စကားမဟုတ်ဘူး။ဒီစကားကဘာလဲ။ကောင်းကင်ဘုရားရှင်ထောင်ဘုရားရဲ့စကားဖြစ်တဲ့အတွက်ကြောင့်မိတ်ဆွေအတွက်မျှော်လင့်ချက်အပြည့်ဝရှိတယ်။နော်။ဆိုတာကိုဘုရားသခင်ကရုံလုံးပေါ်လွင်ပြီးတော့ဖော်ပြထားတာဖြစ်ပါတယ်။ဒါမြင်မကမနဲ့ဟေရှာယ53ငယ်7မှာလို့ရှိရင်လဲဘယ်လိုဆက်ပြောထားလဲဆိုတော့ထိုသောမိမိအသက်ကိုသေခြင်း၌သွန်း၍မတရားသောသူတို့နှင့်ရေတွက်ဝင်ခြင်းသို့ရောက်သဖြင့်လူများတို့၏အပြစ်ကိုဆောင်ရွက်၍မတရားသောသူတို့အဖို့တောင်းမှန်သောကြောင့်လူကြီးတို့ကိုသူတို့အဖို့ဖြစ်စေခြင်းကငါခွဲမည်အစွမ်းတတ္တိရှိသောသူတို့ကိုသူ၏လက်ရဥစ္စာကဲ့သို့ကိုယ်တိုင်ဝေဖန်ရသောခွင့်ရှိလိမ့်မည်တော့ဒါကြောင့်ချစ်တော်မိတ်ဆွေတို့ပရောဖက်များကတို့ရှင်ကြိုတင်ပြီးတော့ဟောကိန်းထုတ်ခဲ့တယ်เนาะဒီဟောကိန်းကလည်းဘာဖြစ်လဲဖျားသခင်ကပရောဖက်တွေကိုအသုံးပြုပြီးတော့ပေါ်ပြခိုင်းတယ်ဟောခိုင်းတယ်ပြောခိုင်းတယ်လူတွေကိုတိုက်တွန်းလို့ဆိုခိုင်းတယ်ဘာကြောင့်လဲဘာမှမစိုးရင်မကြောက်လန့်နဲ့အသက်အတွက်မစိုးရင်ကြနဲ့ဘာဖြစ်လို့လဲသင်တို့အတွက်စီမံကိန်းထားတဲ့သူကဖျားသခင်ဖြစ်တယ်ဖျားသခင်ကစီမံထားတဲ့အတိုင်းဖြစ်ပေါ်လာမယ်ဆိုတာကိုပရောဖက်တွေအားဖြင့်ဖျားသခင်ကဟောကိန်းထုတ်ခဲ့ခြင်းဖြစ်တယ်ပရောဖက်တွေကိုအသုံးပြုပြီးတော့ဖျားသခင်ကဖော်ပြခိုင်းခြင်းဖြစ်တယ်။ဒါကြောင့်နေပေါင်းမြောင်များစွာကွာဟပြီးတော့ဖော်ပြခဲ့တဲ့အရာတွေကအတိအလင်းပဲ။အချိန်ခါနဲ့အချိန်တွေရောက်ရှိလာတဲ့ခါမှာအကေကံမုတ်ချဖြစ်ပေါ်လာတာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဖယားသခင်ကပရောဖက်တွေကိုတုံးပြူပြီးတော့ကဘာသူကဘာသားတွေအတွက်ကြိုတင်ပြီးတော့မျှော်လင့်ချက်တွေပြေဝဆုံလင်ဖို့ရတဲ့ကြိုတင်ပြီးတော့ဖယားသခင်ကပြောပြခဲ့ပါတယ်။နော်ဒီပြောပြခဲ့တဲ့အတိုင်းပဲအချိန်နဲ့အချိန်ခါရောက်တဲ့ခါမှာဖယားသခင်ကအစီအစဉ်နဲ့အတိုင်းဖြစ်ပေါ်လာတာကိုမိတ်ဆွေတွေ့နေရတာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့အားလုံးကမျော်လင့်တန်းတရုံမဟုတ်ဘဲနဲ့ကျွန်တော်တို့အားလုံးကတလုံးတဝတည်းအောင်စိတ်ပျော်ရွှင်စွာနဲ့ယေရှုခရစ်တော်ကိုမိမိရဲ့နှလုံးသားထဲမှာမွေးဖွားဖို့ရန်အတွက်ဖိတ်ခေါ်ကြရအောင်။ပရောဖက်တွေဟောကြားခဲ့တဲ့ဟောပြောခြင်းခံရတဲ့သူကိုကျွန်တော်တို့နှလုံးသားထဲမှာမွေးဖွားကြရအောင်။ဒါကျွန်တော်တို့နှလုံးသားထဲမှာယေရှုခရစ်တော်ကိုလက်ခံပြီးတော့ကျွန်တော်တို့ရဲ့နှလုံးသားထဲကဝမ်းမြောက်ဝမ်းသာစွာနဲ့ဖခင်ရဲ့မွေးဖွားခြင်းအတွက်ကျွန်တော်အားလုံးပျော်ရွှင်ဝမ်းမြောက်စွာနဲ့သီဆိုတည်ကျူးကြရအောင်။ဘုန်းတော်ကိုချီးမွမ်းကြရအောင်လို့အားပေးတိုက်တွန်းနေကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားကောင်းချီးချပါစေ
So
မင်္ဂလာပါလို့နှုတ်ခွန်းဆက်တာပါတယ်ကွယ်ဒီနေ့မှာရှင်ပြန်ထမြောက်မှုပြဿနာဖြေရှင်းခြင်းဆိုတဲ့ပုံမြင်လေးကိုပြောပြပေးမယ်နော်ကလေးတို့ရေဟိုးရှိရှိတုန်းကစဒုကေအဖွဲ့ဝင်တွေဖြစ်တဲ့သူတွေဟာလူဟာတည်ခြင်းမှရှင်ပြန်ထမြောက်တယ်ဆိုတာမရှိဘူးဆိုပြီးယုံကြည်ကြတယ်ဒါကြောင့်ရှင်ပြန်ထမြောက်တယ်ဆိုတာမယုံကြလို့သခင်ယေရှုခရစ်တော်စီကိုလာပြီးမေးလျှောက်ကြတဲ့ကွယ်ဘလို့မေးလဲဆိုတာကြည့်ပါဦးသခင်လူတူးတယောက်ဟာသာသမီမရဘဲတည်ဆုံးသွားရင်သူ့ရဲ့ဇနီးမဟုတ်ဆိုမကိုညီဖြစ်သူကိုဆက်ခံထိမ်းမြရမယ်ရတဲ့သာသမီတွေအပြင်အကိုရဲ့အမျိုးကိုမပြတ်စေရဘူးလို့မောရှိမိန်တော်မူခဲ့တယ်လို့ပြောကြတဲ့ကလေးတို့ရေဇဒုကဲတွေကဆက်ပြောသေးတယ်ကွယ်ဒါကတော့ကိုရောယေရှုကျွန်တော်တို့မှာညီကို9ယောက်ရှိတယ်အကိုကြီးဟာအိမ်အောင်ကြပြီးတဲ့နောက်တည်ဆုံသွားတယ်သားသမီးမရတဲ့အတွက်သူ့ရဲ့ဇနီးကိုညီဖြစ်သူတွေဆက်ပြီးထိမ်းမြယူလိုက်တယ်နောက်ပြီးဒုတိယညီတတိယညီဆိုပြီးညီကို9ယောက်စလုံးအဲ့ဒီအမျိုးသမီးနဲ့ဆုံဖက်ကြပြီးတဲ့နောက်သားသမီးမရသေးပဲတည်ဆုံကြတယ်နောက်ဆုံးအဲ့ဒီအမျိုးသမီးလည်းတည်ဆုံသွားတယ်တကယ်လို့တည်ခြင်းမှရှင်ပြန်ထမြောက်တဲ့နေ့မှာအဲ့ဒီအမျိုးသမီးဟာညီအကို9ယောက်နဲ့ဘသူရဲ့ဇနီးဖြစ်မှလဲလို့မေးကြတဲ့ကလေးတို့ရေသူတို့ကတည်တဲ့သူရှင်ပြန်ထမြောက်တာကိုမှမယုံကြတာကိုယေရှုခရစ်တော်ကိုစုံစမ်းတဲ့အနေနဲ့မေးကြတာပေါ့ကွယ်ဒီခါယေရှုခရစ်တော်ကဇဒုကဲတွေကိုတင်တို့ဟာစန်းစာကိုနားမလဲကြဘူးဖျားသခင်ရဲ့တကူတော်ကိုလည်းမသိကြဘူးဒါကြောင့်အယူလွဲနေကြတာပေါ့လူတွေဟာတည်ခြင်းမှရှင်မြန်ထမြောက်ကြတဲ့အခါထိမ်းမြားဆုံးဖက်တာကိုမရှိတော့ဘူးအားလုံးဟာကောင်းကင်တမန်တွေလိုဖြစ်ကြလိမ့်မယ်တေလွန်တဲ့သူရှင်ပြန်ထမြောက်ခြင်းရှိမယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးငါဟာအာဗြဟံဣဇက်ယာကုပ်တို့ရဲ့ဖျားဆိုတာတင်တို့မဖတ်ဘူးလားကိုရောရှင်ဟာတေလွန်တဲ့သူတွေရဲ့ဖျားမဟုတ်ဘူးရှင်နေတဲ့သူတွေရဲ့ဖျားဖြစ်တယ်လို့မိန်တော်မူတဲ့ကွယ်ကလေးတို့ရေယေရှုခရစ်တော်ကအဲ့ဒီလိုတွင်တင်မိန်တော်မူတာကိုလူပရိသတ်တွေကြားတဲ့အခါအင်မတန်မှအံ့ဩကြတဲ့ကလေးတို့ရေဇာတုကဲတို့ဘာမှမပြောနိုင်လောက်အောင်ယေရှုခရစ်တော်ဖြေကြားလိုက်တာကိုပါရိရှဲတို့ကြားတဲ့အခါမှာတော့ယေရှုခရစ်တော်စီကိုလာပြီးစုယုံလာကြတယ်ပါရိရှဲတို့ကတော့ရှင်ပြန်ထမြောက်တာကိုယုံကြည်တဲ့သူတွေဖြစ်တယ်လို့ဆိုတယ်လေသူတို့အထက်ကကျန်တဲ့တယောက်ကကိုရောပြည့်ညက်တော်ကျမ်းမှာဘယ်ပြည့်ညက်ဟာအကြီးမြတ်ဆုံးဖြစ်တယ်လဲလို့မေးလျှောက်ပြန်တယ်ဒါဟာပရိယေရှင်ပြီးမေးလျှောက်တာဖြစ်တဲ့ကလေးတို့ရေယေရှုခရစ်တော်ဟာဘလို့ပြောလဲဆိုတော့တင်းရဲ့ဖျားသခင်ထာဝရဖျားကိုစိတ်ဆွမ်းရှိသမျှကိုယ်ဆွမ်းရှိသမျှဉာဏ်ဆွမ်းရှိသမျှနဲ့ချစ်ရမယ်ဆိုတဲ့ပညာဟာပထမအကြီးဆုံးပညာဖြစ်တယ်။ဒုတိယအကြီးမြတ်ဆုံးပညာကတော့အိမ်နာနီးချင်းကိုကိုယ်နဲ့အမျှချစ်ရမယ်ဆိုတဲ့ပညာဖြစ်တယ်။ဒီပညာနှစ်ပါးဟာမောရှိရဲ့ပညာကျမ်းတစ်စောင်လုံးနဲ့ပရောဖက်ကျမ်းတွေရဲ့အချုပ်ဖြစ်တယ်ဆိုပြီးမိန့်တော်မူလိုက်တဲ့ကွယ်။ကလေးတို့ရေဇဒုကဲနဲ့ပါရိရှဲတို့ကဘလို့ပဲပြည့်ရထုတ်ပြီးမေးပေမဲ့ယေရှုခရစ်တော်ဟာသူတို့နဲ့တင့်တော်တဲ့အဖြေကိုပေးပြီးတွင်တင်မှုကိုပေးနိုင်ခဲ့တယ်ကွယ်။ဘုံတကူနဲ့ပြေဝတဲ့ဖျားရှင်ကိုဘသူမှရှင်လို့မရဘူးဆိုတာဇာတုကဲနဲ့ပါရိရှဲတို့လည်းသိသွားတာပေါ့ကွယ်။ကလေးတို့လည်းယေရှုခရစ်တော်ရဲ့တွင်တင်ချက်တွေကိုသိရှိနားလေသဘောပေါက်အောင်ကြိုးစားကြပါစို့နော်။ကလေးတို့ကိုဖျားသခင်ကောင်းကြည့်ပေးပါစေကွယ်။
ချင်းမြတ်တာကြောင့်လေးဟောကြတယ်
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။